စကတိုင်းတစ်စဲမြို့နယ်ထဲကကျေးရွာတချို့ကျေးရွာတချို့ရွာတွေကိုဆက်တကဝင်ရောက်ပြီးတော့နယ်မြေရှင်းလင်းရေးလုပ်နေတာမှာရွာသားတချို့ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်တွေဝင်လာလို့ထွက်ပြေးနေကြရတဲ့ရွာသားတွေဟာလည်းနေရမပြောင်းရိုက်တဲ့ဘက်နဲ့ဒုက္ခရောက်နေကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါရယ
်စကိုင်းတိုင်းဒဇယ်မြို့နယ်တွေကကျေးရွာတချို့မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေလှုပ်ရှားနေနိုင်တယ်ဆိုတဲ့တန်နရနဲ့စစ်တပ်ကဝင်ရှာနေတာလို့ဒေသခံတွေကပြောပါရယ်အခုနောက်ဆုံးတောင်ချောင်းနကူလေးချံရွာတစ်ကုန်းမုံတိုင်ချင်းစင်တင်စတဲ့ကြေးရွာတွေဘက်ကိုစစ်တပ်ကဝင်ရှာပြီးတော့ရွာသားတချို့ကိုဖမ်းဆီးခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ရွာသားတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ညနေပိုင်းတုန်းကလည်းလေးချံရွာထဲမှာစစ်တပ်အင်အား80လောက်ဝင်လာပြီးတော့ဒေသခံတွေကိုဖမ်းခေါ်သွားတယ်လို့ကိုရိုင်းထွက်ပြေးနေရသူလေးချံရွာခံတဦးက VOA ကိုပြောပြပါတယ
်။ဝင်ဝင်ချင်းတော့သူတို့ဖမ်းကြတယ်ပေါ့ဗျာ။ကိုရွာထဲမှာရှိတဲ့လူကြီးတွေမပြည့်နိုင်မလွှားနိုင်တဲ့ဟိုဘာလဲကျွန်တော်ကယ်ထုတ်ရတဲ့အနေအထားမျိုးမှာကျွန်တော်အဲ့မှာအမှရွာထဲမှာတော့တစ်ခေတ်ပြောင်းဝင်လိုက်မှာကျွန်တော်အဲ့မှာရွာထဲဥည်အောင်ဆိုသူအဲ့မှာသူတို့လက်ကောက်ကိုရချိုးပြီးတော့အဲ့မှာအကောင်းကိုတင်းနဲ့အဲ့လိုပြစ်သွားတာပေါ့ဗျာဆရာတော်ဆုံးရှုံးမှုတော့ရှိတယ်ပေါ့ဆင်းရဲကွာတော့ကျွန်တော်ဖန်ခံထားရတယ်ဗျာ
လက်ရှိထွက်ပြေးနေရသူပေါင်းကတော့လူဦးရေ2500လောက်ရှိနေပြီးတောတောင်တွေထဲမှာသူတို့ဖြစ်တယ်လို့စားတောက်နေထိုင်နေကြရတယ်လို့လည်းပြောပါတယ
်ရွာထဲမှာ20လောက်အရင်ဝင်ပြီးတော့အဲ့မှာသူတို့အကြောင်းဝတ်တင်နေကြပါဗျာပြည်ထမသူတို့အဲ့မှာနောက်က980လောက်တော့ထောက်ဝင်လာတယ်ကျွန်တော်တို့ဒီဝင်လာတော့ကျွန်တော်တို့နေတဲ့ပတ်ဝန်းကျင်မှာရှိတဲ့ညွာ300လောက်ပေါ့ဗျာအဲ့လိုပဲကျွန်တော်တို့လာတော့အဲ့လိုပဲဖြစ်ကြည့်ကြတယ်ဗျာခမန်းကြီးစရာတော့လူကြီး2500ဝန်းကျင်2500လောက်တော့ရှိမှာဗျတခွာတော့ရောက်ကြတယ်ဗျာဘာလို့တော့ချုပ်လဲကိုနေကြရရွာလေးတွေမှာအဲ့လိုတွေကတ်နေကြတဲ့သူတွေရှိတယ်ပြီးတော့ကိုတော်တော်နေမှာရှိတဲ့အနေထားလေးတွေမှာကိုယ့်ကိုဖြစ်တဲ့လေးတွေနဲ့အဲ့လိုနေကစားတော့တာလေးပဲကြည့်တယ်ပေါ့ဗျာခုချင်းလေးပေါ့
စစ်တပ်ပြန်ပြီးတော့ထွက်သွားတဲ့ရွာတချို့ကရွာသားတွေမှာတော့နေရပြန်သူတွေရှိပေမဲ့လက်ချံရွာကတော့ရွာသားတွေကမပြန်ရဲကြသေးဘူးလို့ရေရှင်ရွာခံတဦးကပြောပါတယ
်ဖမ်းထားတဲ့လူ7ယောက်ကလက်ချံရှိပြရလေအဲ့ဒါဘလို့အဖြစ်မှမသိလို့လက်ချံဖွဲရတော့မပြန်သေးဘူးကျွန်တော်တို့ကြံတဲ့ငကူးတို့တောင်ချောင်းတော်တော့ပြန်သွားကြပြီလက်ချံဖွဲက7ယောက်ဖမ်းထားတာဘာမှမပြန်ပါမသိနဲ့50ကျော်က4ယောက်ကျန်တာကတော့30ကျော်20ကျော်ပေါ့ရ။ကလေး2ယောက်ပြီးတော့စိတ်ဝေနာရှင်2ယောက်ပါသွားလေ
။စစ်တပ်ကိုကြောက်လန့်လို့ထွက်ပြေးတိမ်းရှောင်နေရသူတွေထဲမှာကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်တွေနောက်ပြီးတော့အသက်80 90ကျော်အရွယ်အဖိုးအဖွားတွေလည်းထွက်ပြေးနေကြရပါတယ်။ထွက်ပြေးနေကြရသူတွေဟာဖြားနာပြီးတော့မကျန်းမမာဖြစ်နေသူတွေလည်းပါတယ်လို့ပရာဟိတာကူညီပေးနေသူကပြောပြပါတယ
်။အဲ RPG နဲ့လက်ချောင်ကိုပြစ်လိုက်တာလေ။ဒီတော့လေးချံရွာကထွက်ပြီးလာတယ်ကိုကျွန်တော်တို့ကပရိသတ်ကားတွေပိုင်းနဲ့သူ့ရှင်ကိုအားလုံးဒီဘေးဒုက္ခတွေကိုညှာချပေးတာဒါမှအတိုက်ဝဲမရှိဘူးဘာမှမရှိဘူးသူတို့ဝဝင်ပြစ်ပြစ်ပြစ်ပြီးတော့လုပ်တာအဲ့လိုပဲပြစ်တာဘာမှတိုက်ဝဲမရှိဘူး PDF လည်းမရှိဘူးသူတို့အထင်နဲ့စွပ်ပြောပြစ်တာအဲကျွန်တော်တို့ဒီသောက်နေရင်းနဲ့ကျမ်းမာရေးတချို့လည်းဝင်းရှိုးတာတွေချားနာတွေပါပေါ့လေအားတော့ကျွန်တော်တို့ကပရိသတ်အသေးမိုင်းကနေပြီးတော့အဲတန်းနေဆုံးပြည်လေအောင်ဟိုဘက်လမ်းဆက်ဒီဘက်လမ်းဆက်ကူညီထောက်ပံ့ထားတာပေါ့အပြည့်ကလေးကလေးတွေရောဗိုက်ကြီးတွေမတွေရောကျောင်းသားတွေရောအဖိုးကြီး90ကျော်80ကျော်ပါတာ90ကျော်က5ဦး6ဦးလောက်ပါတယ
်စကိုင်းတိုင်းနဲ့ကဒေသတချို့မှာတော့စစ်တပ်နဲ့ PDF အဖွဲ့တွေကြားပစ်ခတ်တိုက်ခတ်မှုတွေရှိပေမဲ့အခုစစ်တပ်ကနေပြီးတော့ဝင်ရှာနေတဲ့ဒဇယ်ဘက်မှာတော့တိုက်ပွဲမရှိပါဘူးဒါပေမဲ့ PDF တွေလှုပ်ရှားနေနိုင်တယ်ဆိုတဲ့တန်တရားနဲ့စစ်တပ်ကလက်နက်အင်အားအပြည့်နဲ့တရွာဝင်တရွာထွက်ပြီးတော့တောနှင်းရှာဖွေဖမ်းဆီးတာတွေလုပ်နေလို့ထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေက BOA ကိုပြောပါတယ်အခုလိုရွာတွေကိုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်